တရုတ်နိုင်ငံမှာဩစာရှိတဲ့ပေါ်လစ်ဘျူရိုအဖွဲ့ဝင်ဟောင်းဘိုရှိလိုက်အပေါ်အဂတိလိုက်စားတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဆစ်ဆင်းနေတဲ့အမှုကိုဒီကနေ့အတွက်ရွှေ့ဆန်းလိုက်တယ်လို့တရုတ်တရားရုံးတာဝန်ရှိသူတွေကပြောပါရယ်။သူရဲ့ရဲချုပ်ဟောင်းတယောက်ထွက်ဆိုချက်တွေကိုမယုံမကြည်ဖြစ်အောင်လို့ဘိုရှိလိုက်ကပြန်လည်ခြေပပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုမျိုးအမှုကိုရွှေ့ဆန်းလိုက်တာဖြစ်ပါရယ်။ဗြိတိန်လူမျိုးစီးပွားရေးသမားတယောက်ကိုပိုရှီလိုက်ရဲ့ဇနီးက1912ခုနှစ်တုန်းကလှုပ်ကြံခဲ့မှုကိုပိုရှီလိုက်ကဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့ခြုံချင်းမျိုးရဲချုပ်ဟောင်းဝမ်လီကျွန်းကစနေနေ့တုန်းကထွက်ဆိုပါရတယ်။ဒီထွက်ဆိုချက်တွေဟာအလိမ်ညာတွေဖြစ်တယ်ဆိုပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာပိုရှီလိုက်ကပြန်ပြီးတော့ရှောက်လဲခဲ့ပါရတယ်။ဒီကနေ့အမှုကြားနာတာကိုမွန်းတဲ့ချိန်မရောက်ခင်မှာပဲကြံနာခဲ့ပြီးတော့တနင်္လာနေ့ကြမှဒီအမှုကိုပြန်ပြီးတော့စစ်ဆေးကြားနာမှာဖြစ်ပါရတယ်။လူသတ်မှုမှာဒီပိုရှီလိုက်ရဲ့မိသားစုပတ်သက်နေတယ်ဆိုတဲ့သက်သေတွေနဲ့ရဲချုပ်ဝမ်လီကျွန်းကအမေရိကန်ကောင်စစ်ဝင်ရုံးမှခိုလုံထွက်ပြေးခဲ့ပြီးတဲ့နောက်မှာဘိုရှီလိုက်ကိုခြုံချင်းမျိုးဆိုင်ရာပါတီဝင်ကြီးအဖြစ်ကနေရောပေါ်လစ်ဘျူရိုအဖွဲ့ဝင်အဖြစ်ကနေပါပြီးခဲ့တဲ့နှစ်တုန်းကထုတ်ပယ်ခဲ့ပါတယ်ရှင်။